မြန်မာဆက်အာဏာသိမ်းမှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်တန်းခတ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအင်ဘီရိုကတင်းနှင်းလာနေမှာပြောပါတယ်လူတွေသေဆုံးရမှုဟာဆိုရင်ဆက်အာဏာသိမ်းပြီးနောက်ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေအပေါ်ပိုပြီးတော့ဖြိုခွင်းလာတာရဲ့ရလဒ်ဖြစ်တယ်လို့လဲအင်ဘီရိုပြောခွင့်ရဂျန်ဆာကီကတင်းနှင်းလာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ နာသိမ့်မှုနောက်အခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွေ့တာဝန်ရှိသူတွေကိုနောက်ထပ်အရေးယူနိုင်ရည်ပြင်ဆင်ဆောင်ရွက်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းတွေအတွင်းပို့ပြီးထုတ်ပြန်ပေးနိုင်ဖို့မျှော်လင့်တယ်လို့အင်ပြူရောပြောခွင့်ရကပြောခဲ့တာပါအရတားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားပြီးစစ်တပ်ဘက်ကအာဏာဆွန့်ဖို့ပြောဆိုထားပါတယ်။စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနောက်စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ထားပါတယ်။မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနှီးကြရွေးကောက်ခံအစိုးရကိုအာဏာပြန်မအပ်ဖဲဒီအတိုင်းဆက်လုပ်နေမယ်ငင်းကြစွာဆန္ဒပြသူတွေကိုအကြမ်းဖက်နေမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကထပ်မံအရေးယူမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေရဲ့မေးခွန်းကိုဖြေကြားခဲ့ပါတယ်။ဒါအပြင်
Matt, as far as I know, the NLD is still the internationally recognized government of Burma.
အခုချိန်ထိတော့ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တနင်္လာနေ့ကလုတ်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်